မြန်မာစစ်ဘက်ကောင်းဆောင်တွေကိုပြစ်မှတ်ထားရေးယူဖို့အမေရိကန်လွှတ်တော်မှပြင်ဆင်နေကြတာဟာဖြင့်ပါတီကြီးနီးယားစလုံးရဲ့ခိုင်မာတဲ့ထောက်ခံမှုများထားတာကြောင့်ကွန်ကရက်လွှတ်တော်မှခက်မင်းအတီးဖြစ်ဖို့ရှိတယ်လို့အမေရိကန်လွှတ်တော်မှတွေကအပြောအယေကိုပြောပါတယ်။အောက်လွှတ်တော်မှ Burma Sanctions Bill ဆိုတာကိုပြင်ဆင်နေကြပြီးအထက်လွှတ်တော်မှလည်းလိုင်လျောညီတွေရှိမဲ့ဥပဒေမူကြမ်းတစ်ချက်ကိုပြင်ဆင်နေကြတာပါ။ဒီဥပဒေမူကြမ်းဟာမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်လုပ်ရပ်တွေအဆုံးသတ်ဖို့အတွက်မြန်မာစစ်ဘုတ်ချုပ်တွေအပေါ်စီးပွားရေးအရဖိအားပေးဖို့အရေးတာပါ။စီဝါရဲ့အကျိုးအမြတ်တွေတိမ်ကြုံကြယူနေတဲ့အချိန်ထဲမှာရိုဟင်ဂျာလူမှုအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုကျူးလွန်နေတာကိုပုံမှန်လုပ်နေကြဖြစ်ရတဲ့ခုလိုမျိုးတဲကြီးခံနေမှာမဟုတ်ဘူးဆိုတာဒီဥပဒေကစိတ်အားကောင်းတဲ့သတင်းစကားပါလိုက်မှာဖြစ်ပါတယ်လို့အောက်လွှတ်တော်နိုင်ငံသားရေးကော်မတီဝါရင်အဖွဲ့ဝင်လွှတ်တော်မှအဲလီယိုအန်ဂယ်ကပြောပါတယ်။မြန်မာဆွေရပြောခွင့်ရတူကတော့နိုင်ငံစီဝါရေးထုတ်တက်ဖို့ပြည်တွင်းတည်ငြိမ်မှုလိုအပ်ကြောင်းနိုင်ငံတကာတန်ခတ်ရည်ယူမှုတွေချမှတ်တာဟာခီးသွွားလုပ်ငန်းနဲ့စီးပွားရေးရင်းနှီးမြှုပ်နှံသူတွေကိုတိုက်ရိုက်ထိခိုက်စေမှာဖြစ်ပြီးဆိုးရွားတဲ့အကျိုးဆက်အများအပြားရှိပါလိမ့်မယ်လို့ Reuters သတင်းဌာနကပြောပါတယ်။